တင်ဘာလ16ရက်တနင်္လာနေ့မှာလိလသွားမဲ့ဥပုသ္စာပြည်သင်ငန်းဆိုင်ခေါင်းစဉ်ကတော့စာနာရိုင်းပင်ကူညီခြင်းကြောင့်နွမ်းလျှရခြင်းဖြစ်ပါတယ်။မမြတ်တဲ့စိတ်ထားကလေးတွေကြောင့်လောကဒုက္ခအပေါင်းကိုကျော်လွှားသွားနိုင်ပါတယ်။စိတ်ရင်းချင်းကိုကျော်လွန်သွားဖို့ကျွန်တော်တို့ဟာတစ်မျိုးတစ်ပုံစီစူးစမ်းကြရပါတယ်။လိုအပ်နေတဲ့သူဒုက္ခသည်တွေကိုကူညီဆောင်မဖို့စိတ်တော်ထားအမျိုးစုံရှိပါတယ်။စာနာရိုင်းမင်းကူညီခြင်းနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးရှိလဲဆိုတော့လိုအပ်နေတဲ့သူတွေကိုမြင်တွေ့ရတဲ့အခါမှာနာကျင်စွာခံစားနေရတာကိုတနာစိတ်ကိုချင်းစာစိတ်နဲ့အတိအမတ်ပြုစိတ်ဝင်ရောက်လာတဲ့အချိန်မှာပထမအဆင့်အပြုတ်မှုဖြစ်ပါတယ်ကျွန်တော်တို့ရဲ့စိတ်ခံစားမှုကိုနာကျင်စွာခံစားရတဲ့သူတွေအတွက်အမြဲထားရှိဖို့လိုပါတယ်ယနေ့လူတွေဟာရိုင်းမင်းကူညီမှုကြောင့်နွမ်းလျှရတယ်လို့ပြောဆိုနေကြပါတယ်တွေးခေါ်ယူဆပုံကတော့ငွေကြေးထောက်ပံ့ကူညီရလုံးပြီးတော့ခြေကုံလက်ပန်းကျသွားရတဲ့အယူအဆပဲဖြစ်ပါတယ်ယေရှုရှင်ဟာမကောင်းမှုနဲ့နာကျင်မှုအမျိုးစုံကိုကိုယ်တိုင်ကြုံတွေ့ရင်ဆိုင်ခဲ့ရပါတယ်သို့တော့ယေရှုရှင်ရိုင်းမဲကူညီမြဲကူညီနေပါတယ်ဒီလိုကြောင့်ကျွန်တော်တို့ဟာလည်းပဲလှူဆောင်ရပါမယ်ပညာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးရှိလဲဆိုတော့မများတမှုတွေစိတ်ရဲချမ်းသာကွာဟမှုတွေရှုပ်ထွေးမှုပြဿနာတွေရှိနေတဲ့အတွက်ကြောင့်ကြားနာသင်ယူဖို့ကိစ္စဟာအရေးကြီးတဲ့အရာဖြစ်လာပါတော့တယ်တပါးသူကိုကူညီကယ်ဆယ်ရင်းအသက်ဆုံးရှုံးရတဲ့သူတွေများစွာရှိပါတယ်ဒီလိုကြောင့်ပညာသတိနဲ့ပါဝင်လှုပ်ဆောင်ကြဖို့တည်င်းအချက်လက်တွေကိုပိုင်နိုင်စွာရယူတတ်ဖို့လိုပါတယ်ဆူတောင်းခြင်းအပိုင်းမှာတော့ပြဿနာနဲ့ကြုံတွေ့ရတိုင်းမှာလက်တွေ့ရင်ဆိုင်ဖို့ကျွန်တော်တို့ဥစွာစဉ်းစားကြရပါတယ်သို့တော့တမန်ကျမ်းစာကဆူတောင်းခြင်းဟာလက်တွေ့လှုပ်ဆောင်မှုဆိုပြီးတော့တွင်တင်ထားပါတယ်စင်သားတွေနဲ့အဖိနှိတ်ခံလူဒန်းစားတွေအတွက်ကျွန်တော်တို့ဆူတောင်းပေးခြင်းဟာသူတို့အတွက်တကူခွန်အားကိုရရှိစေပါတယ်။ဖျားသခင်ရဲ့လက်ပြချင်းကိုခံယူပြီးတော့အကောင်းဆုံးတုံ့ပြန်မှုကိုပြုလုပ်နိုင်မှာဖြစ်ပါတယ်။မျှော်လင့်ကိုးစားမှုမှာတော့ဒုက္ခရောက်တဲ့သူတွေအတွက်လှုပ်ဆောင်မှုပေးရင်မှန်ကန်တဲ့မျှော်လင့်ကိုးစားမှုကိုပြသကြရမှာဖြစ်ပါတယ်။လူမှုဆက်ဆံရေးအမှန်နိုင်ငံရေးနဲ့ကိုယ်စီကိုယ်ငါစစ်မှန်တဲ့နေထိုင်မှုကိုပြုလုပ်သွားရပါမယ်။ကျွန်တော်တို့ရဲ့မျှော်လင့်ချက်ဟာလူတွေအတွက်အခြားရွေးချယ်စရာမရှိဘဲအကောင်းဆုံးသောအခွင့်အရေးကိုရရှိမြင်တွေ့သွားစေရပါမယ်။တခါတည်းမှာလူတွေပေးတဲ့မျှော်လင့်စရာအခွင့်အရေးဟာကျွန်တော်တို့ကိုစိတ်ပြတ်သွားစေတတ်ပါတယ်။သို့တော့ကျွန်တော်တို့လေးစားခြင်းပြုရပါမယ်။ဒုက္ခရောက်တဲ့သူတွေအတွက်ကူညီဆောင်မပေးတဲ့အခါကျွန်တော်တို့ရဲ့အကြံပေးတဲ့နည်းလမ်းဟာကိုယ်၌သူတစ်ပါးပြုစီလိုသမျှအတိုင်းသူတစ်ပါး၌ပြုကြလောဆိုတဲ့ရှမသက်ခရစ်ခန်းကြီးခုနှစ်အငယ်၁၂ကဖော်ပြချက်ပဲဖြစ်ပါတယ်။ရှင်ယကုတ်ဩရစာခန်းကြီး၁အငယ်၅ကနေ၈ကိုဖတ်ပါမယ်။ခရိယန်တွေမှာဘယ်လိုမျိုးသောဆုတောင်းချက်မျိုးကိုတောင်းအပ်လဲဆိုတာကိုကြည့်ကြပါစို့။သင်တို့တွင်တစုံတစ်ယောက်သောသူသည်ပညာကိုလိုလင်၊ကဲ့ရဲ့ပြည့်တင်ခြင်းကိုပြုတော်မူမူပဲခတ်သိမ်းသောသူတို့အားစေတနာစိတ်နှင့်ပေးသနာတော်မူသောဖျားသခင်ကိုတောင်းစေ၊တောင်းလင်ရလိမ့်မည်။တို့ရတွင်တွေးတောခြင်းမရှိဘဲယုံကြည်သောစိတ်နှင့်တောင်းရမည်။တွေးတောခြင်းရှိသောသူမည်သည်ကလေခတ်၍လှူရှားတတ်သောလှိုင်းနှဘိုးနှင့်တူ၏။ထိုသို့သောသူသည်စိတ်နှခွရှိသောသူပြုလေသမျှတို့၌မတည်ကြည်သောသူဖြစ်၍ထရဖျား၏လက်တော်မှတစုံတစ်ခုကိုရမည်ဟုမထင်မမတ်စေနှင့်ဆိုပြီးတော့ဖော်ပြထားပါသည်။ကျွန်တော်တို့ယုံကြည်သူများအနေနဲ့ဆုတောင်းတဲ့အခါမှာယုံကြည်ချက်အပြည့်နဲ့ဆုတောင်းမှုဖြစ်ပါတယ်။ဒုက္ခရောက်နေတဲ့သူတွေအကူအညီမအားစလိုနေတဲ့သူတွေသူတို့အတွက်ဆုတောင်းပေးဖို့ဖြစ်ပါတယ်။နောက်ပြီးသူတို့ကိုမအားစတဲ့အပိုင်းမှာလည်းပဲခြေကုံလက်ပန်းကျပြီးတော့ရက်ဆိုင်တာမျိုးမဟုတ်ဘဲနဲ့အမြဲတမ်းအကူအညီလိုနေတဲ့သူတွေကိုမဆတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္လာနေ့ဥပုသ္စာပြည့်သင်ခန်းစာကဖော်ပြထားပါတယ်။